ရှစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်။ဘယ်သူမဆိုမွေးလာကြကလေးကအတတ်ပညာအသိပညာတပါးသေးပါမလာဘူးလေ။အဲ့ဒီမှာအတွေ့အကြုံကစကားပြောတာပေါ့။ကလေးငယ်တွေဟာမိခင်စီကနှုတ်ဦးရည်ကြီးကိုတောက်ဆုပ်ပြီးကလေးကအငိုကိုအားဖြုတ်နှုတ်ကြိုကိုရရှိဖို့ကြိုးစားကြပါတယ်။ငိုတက်တဲ့ကလေးနှိုးဝတယ်ပေါ့လေ။မိခင်ရဲ့ယူရပိုက်ထွေးမှုနဲ့ပြုတဲ့အကျဉ်းနာအထီးတွေ့တွေကြောင့်အတိတရားတစ်ခုရလာပြီးအသက်ရှင်ဖို့နှုတ်ကြိုကိုတောင်းတကြတာကိုစင်ကြင်မိတာကြောင့်ခုတစ်ပတ်ပြောစရာတစ်ချက်မြင်လာတာကတက်လန်းဖြစ်သောလှေကားတင်များဆိုတဲ့အချက်ပါပဲ။ခရီးစည်းကြောင်းထဲမှာရှိနေကြခိုက်သူများနဲ့ဒန်းတူလုံနိုင်ကြနိုင်မှတော်ကာကြမယ်ထင်ပါတယ်။အသက်မွေးဝမ်းကြောင်တိတ်ပြီးမလွယ်ကူခဲရင်နေယုံမကတယောက်မကအိရှိလူကုံကျုံနိုင်ယုံနိုင်မှတော်ကာကြတဲ့အခြေအနေမျိုးမှာလူလောကကြီးတဲကသူများကိုဂရုံးပေါ်ထိတ်ကွက်သူများရဲ့မြခမ်းမွေးပေါ်ဇင်းကြံလျှောက်ပြီးကြီးပွားနေကြတာမိုက်ရိုင်းရုပ်မာပြီးကောင်းစားနေတတ်တာဓာသွားပေါ်ကပြားရည်ဆက်ကူမှချိုးတဲ့ထင်ခုံမြင်ပြီးအိမ်တောင်ရေးလူမှုရေးဖောက်ပြန်နေကြတာတွေတချို့ကြပြန်တော့ဘဝကိုအဆုံးခံကိုကျိုးစွန့်အနစ်နာခံတော့နေတထက်နဲ့နာတထက်နာသွားကြရသူတွေကိုတွေ့နေမြင်နေလာရတော့လောကရဲ့ဖြစ်စဉ်တွေထဲမှာဖီစည်းမှုဒဏ်တွေကိုအလွတ်ယုံကန်နေကြရပါလားလို့သတိပြုမိလာပါတယ်။ဒါကြောင့်အရာရာမှာသတိရှိရှိဝိရိယရှိရှိနေဖို့လိုအပ်လာသလိုကိုဘဝအခြေအနေကိုတန်ဖိုးထားဖို့လည်းလူအပ်နေပါပြီလူဖြစ်ခဲ့ရလူဘဝတခဏတာမှာပျော်ခြင်းသလိုပျော်သွားခြင်းသလိုသွားနေခြင်းသလိုနေလို့မဖြစ်ပဲဝန်းကျင်နဲ့လိုက်လျောညီထွေရှိဖို့ကြိုးစားရမှာပါရေမြင့်ရင်ကြာတက်ရမှာပေါ့သူများကိုကြည့်ပြီးခိုးစားတတ်တာကိုမယုံမသာလောက်တာကိုဆိုတဲ့ဝေဖန်မှုကိုမလုပ်ပဲသူဘဝသူကြောင်းနိုင်သေးရင်ငါကောငါဘဝကိုဘာလို့ငါကောငါမပြိုးထောင်နိုင်ရမှာလဲဆိုတဲ့စိတ်သူချံမှာဖြူပြပွင့်ရင်ဖြင့်ငါချံမှာနီးဝါတင့်ရမယ်ဆိုတဲ့အထုတ်မှုတော့လိုအပ်နေပါတယ်။တမိပေါက်ပင်မဲ့ဝါသနာဇရိုက်ချင်းမတူညီတဲ့ညီကိုနှစ်ယောက်မှာတယောက်ကချင်းမြောက်ခံရလေတော့တယောက်ကမကြည်မနှက်ဖြစ်တာပေါ့။လူတဘောလူတဘာဝပါပဲ။ကိုထက်သားရင်မနာလိုခြင်းမဟုတ်လား။ဒါပင်မဲ့တစ်ဖက်ကကြည့်မယ်ဆိုရင်ကို့အားနည်းချက်အမားကိုတီးရမှာပါ။သူများကောင်းစားတာကိုကြည့်ပြီးကိုကိုကိုစင်ကျင်တင့်တာပေါ့သူဒါလုပ်တယ်ငါလဲဒါလုပ်မယ်ဆိုရင်တောင်မှစမ်းစစ်မှုရှိရမှာပေါ့အခုတော့မနာလိုဝန်တုံမုန်တီမိတဲ့အကိုကြီးကဒေါသပုံထပြီးမျက်မုံးကျိုးလို့အစိုးဘက်ကနေမယုံမသာလှဲ့ပြားပြီးညီရင်းကိုမှမညာမတာတက်ရက်တယ်လေသူအတွက်ဘာမှအကျိုးမရှိပဲအသက်ရန်အတွက်ရက်တကာနေတကာလှဲ့နေရတော့တာပါပဲသူများအောင်မြင်နေတာကိုကြည့်ပြီးအားကြဖို့စံနမူနာယူဖို့လိုတာပေါ့တခါတုန်းကအကြီးချန်ပီယံတယောက်ကိုလူငယ်တယောက်ကချင့်ကပ်ပြီးမေးခွန်းမေးတယ်အဘဘလို့ပြိုင်ပွဲဝင်ခဲ့တယ်လဲပေါ့အဲ့ဒီတော့အကြီးချန်ပီယံကကျုပ်ရှေ့ကလူကိုကြည့်တယ်သူ့ခြေလန်းတွေကိုမှတ်တယ်သူ့နှုံးထားကိုလေ့လာတယ်သူ့ထက်နှစ်ဆအားဆိုင်စူးစားတယ်သူ့ကိုလည်းမျက်ခြေမပြတ်ကြည့်တယ်ဒီလိုနဲ့တဖြည်းဖြည်းမိလာပြီးကြော်ဖြတ်သွားနိုင်တော့တာပေါ့လို့ပြန်ပြောပါတယ်။ကဲအတူယူမှန်လို့အကြံအောင်တာတွေးရမှာပါပဲနော်။ကြိုက်တက်ဟောင်တက်တဲ့ခွေးကိုနေတိုင်းထညက်ခဲကျွေးမယ်ဆိုရင်တနေ့အမိနှံ့လို့နောက်ကလိုက်နေမှာတွေးရပါတယ်။အဲ့ဒါကကိုယ်ရန်သူကိုဘလို့မိတ်ဆွေလုံမလဲဆိုတာပဲလေ။ရင်းနှီးမြုပ်နှံမှုတော့ရှိရမယ်။မင်းမှမိတ်ဆွေတရားရှိသလား။နေသေးတယ်ရန်သူတယောက်ရှိသလားအများကြီးပဲဆိုသလိုပေါ့ရန်သူကိုနဲနိုင်သမျှနဲဖို့လုပ်ရမယ့်သဘောပါကျိုးဝိုင်းထဲမှာတစ်ဖက်လူကိုငါအနိုင်ယူမယ်ဆိုတဲ့သဘောထက်ငါပြိုင်ဘက်ကငါအဲ့အတွက်လေးချင်းပေါ်လေးချင်းဘက်ပဲလို့မြင်တတ်ရင်ကို့အတွက်အများကြီးအဆင်ပြေမှာပါတနည်းအားဖြင့်ကို့ဘက်ပါလာဖို့တုံ့ပြန်မှုကိုလှပစွာရယူခြင်းပါပဲအဖေအယိုက်ရာဆက်ခံတဲ့သားဟာထင်ရဆိုင်ရိုင်းပြစွာလာရောက်တွေ့ဆုံသူတွေအပေါ်ပြုမူခဲ့မိယုံမကမချီမငံဆက်ဆံမိခဲ့ဘူးတဲ့ချစ်ရရှိခဲ့ဘူးပါပဲမင်းတို့ကငါအဖေကကြိမ်လုံးနဲ့ရိုက်ဖူးရင်ငါကကင်းမိကောက်ကြာဖို့နဲ့ရိုက်မယ်ပေါ့လေကြာဖို့နဲ့တောင်ရိုက်အောင်မယ် ီထက်နာကျင်စီမယ်ဆိုတဲ့စကလုံးလေးကြောင့်စုစုစည်းစည်းရှိရမယ့်တိုင်းပြည်ကြီးကနှစ်ချမ်းကွဲပြီးဝန်းနေစရာဖြစ်ရပါရောလား။စကားတစ်လုံးအမှားသုံးတော့အများမုန်းစရာဖြစ်ရတာပေါ့။ကိုယ်အတွက်လည်းအကျိုးမရှိ၊သူများအတွက်လည်းအကျိုးရုပ်စေတာကိုဘာဖြစ်လို့လှုပ်ချင်ကြတယ်လဲမသိဘူးနော်။လောကမှာဘေးအရာမဆိုအတိုက်အခံပြိုင်ဆိုင်မှုရှိနေမှာပါ။သူများကအာသွန်ခွန်ဆိုင်စူးစမ်းနေရင်ကိုကဘာဖြစ်လို့အိတ်နေရမှာလဲ။အောင်မြင်ခဲ့ကြသူတွေဟာသူများတွေနှိမ့်ချိုက်ချိုက်အိတ်ပျော်နေချိန်မှာမလျှော့ဇွဲနဲ့ရဲရဲကြီးစူးစမ်းလျှောက်လန်းခဲ့ကြလို့ပေါ့။ယုံနဲ့လိတ်အပြေးပြိုင်တဲ့ငငေကတာတကကိုမိမသွားလိုက်ပါနဲ့။ဘလောက်ပဲခိုင်မာတဲ့ကြောက်ဆိုင်ကြောက်သားဖြစ်ပါစေတိုက်ပါများရင်ရေတံလေတံကြောင့်တနေ့မှဧကံမလွဲပြိုပြက်ရစမြဲပါ။တခါရွှေကိုကြည့်ပြန်ရင်မီးပြင်းပြင်းကြောင့်ပိုပြီးကောင်းမှုနဲ့အွေသွေးကိုရလာတာပဲမဟုတ်လားအဲ့ဒါကြောင့်ရင်ဆိုင်ရှင်ပြိုင်မှုကိုခံရနိုင်လေလေပိုပြီးတောက်ပြောင်လာစေတာပါပဲတာဒကတစ်ချက်ကိုကြည့်ရင်တဲပေါ်မှာစောက်ထားတဲ့အိမ်ဟာမိုးရွာရေကြီးလေမုန်တိုင်းကြောင့်မခိုင်ပဲရိုင်လဲဖျို့ဖျဲနဲ့ပြက်စီးသွားတတ်စမြဲပါခိုင်မာတဲ့အုံမြင့်ကြစ်လက်တဲ့ကြောက်ဆိုင်ကြောက်သားနဲ့ဖွဲ့စည်းထားတဲ့အိမ်ဆိုရင်တော့မမမမတီတက်နေတာတွေ့ရမှာပါလူသားတွေတဲကလူသားတယောက်ပါပဲဒါပေမဲ့တစ္ဆာရှိရှိရက်တီခဲ့လို့အဆုံးတစ်နှစ်ကိုတိုင်းကြည်နုမှုနဲ့ကြုံတွေ့ရတယ်လို့ကိုမိသားစုကအစသူများကိုပျော်စေနိုင်တဲ့သူတွေရှိခဲ့ကြပါတယ်ကိုရဲ့ယုံကြည်ချက်ခံယူချက်အပေါ်ပြက်ပြက်သားသားရက်တီထားလို့ဒီအကျိုးကိုကိုတိုင်းမခံစားရပေမဲ့ကို့အတွက်ကြောင့်သူများတွေစံစားစေတာကိုလည်းအများကြီးမြင်တွေ့ရပါတယ်တချို့များဆိုအသက်ပေးစည်းဒီခဲ့တာကိုတွေ့နိုင်ပါတယ်။အာဇန်နီသူရဲကောင်းတော်တော်များများဟာကိုရက်ရွာလူမျိုးအကျိုးတည်ပိုးခဲ့ကြတယ်။ဒါပေမဲ့ဒီအသက်ပေးဂျေစုရှင်တွေတဲကတဦးကတော့ပြူလဲပျောက်ပြတ်တတ်တဲ့မျက်မြင်အရာတွေအတွက်စည်းဒီခံခဲ့ရှာတာမဟုတ်ပဲမမြင်နိုင်မမှန်းနိုင်မသိနိုင်တဲ့အရာတွေအတွက်ရဲရဲကြီးအာမခံပေးလို့အသက်စည်းဒီသွားခဲ့တာပါ။သူကတော့တခင်ယေရှုဆိုတဲ့ပုဂ္ဂိုလ်ပါပဲ။ငယ်ငယ်ကနွားစက်ခွက်ထဲမှာတိမ်ငယ်စွာအိတ်ခဲရရှာပြီးရှက်စရာကောင်းတဲ့ရာဇွတ်သားအဖြစ်နှုံချစွာယက်တီခဲ့သူဖြစ်ပင်မဲ့သူ့အဖြစ်ဟာလူသားတွေအတွက်တစ်ဆင့်နောက်တစ်ဆင့်တလန်းဖြစ်ဖို့လှေကတိတွေအနေနဲ့ရှိနေပါတယ်။လောကကြီးကိုအပေါ်စည်းကနေချုံငုံသုံးသက်ကြည့်ရှုကြရဖို့သူ့ဘဝသူ့အဖြစ်ကိုစံနမူနာယူလှမ်းလာခဲ့ဖို့မြစ်တာနဲ့ဖိတ်ခေါ်လိုက်ပါတယ်လမ်းဖြစ်အောင်တန်းလာခဲ့ပါချစ်မိတ်ဆွေကြားခဲ့ရတဲ့တောတာရှင်များစိတ်ဤချမ်းသာခြင်းခန္ဓာကိုယ်ရဲ့ကျန်းမာခြင်းများနဲ့ကြည်ဝနိုင်ကြပါစေYou're so good at it.